မြန်မာနိုင်ငံရေးမှာဒီတရုတ်နိုင်ငံပါဝင်ဆက်ဖက်နေတာကိုကန့်ကွက်တဲ့အနေနဲ့ဒီဗြိတိန်နိုင်ငံမှာရောက်နေကြတဲ့မြန်မာအရေးလှုပ်ရှားသူတွေကလန်ဒန်မြို့တော်နဲ့မန်ချက်စတာမြို့တွေမှာဒီကနေ့ဆန္ဒပြခဲ့ကြပါတယ်စစ်ကောင်စီအကြီးအကဲကိုတရုတ်ဝန်ကြီးချုပ်ကကုမင်းမျိုးမှလက်ခံတွေ့ဆုံခဲ့တာအပြင်စစ်ကောင်စီကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲကိုတရုတ်အစိုးရကထောက်ခံနေတာနဲ့စစ်တပ်ကိုတိုက်ခိုက်နေတဲ့တိုင်းရင်းသားအဖွဲ့တွေကိုဖိအားပေးပြီးတိုက်ပွဲတွေရပ်ခိုင်းနေတာကိုကန့်ကွက်တဲ့အနေနဲ့လန်ဒန်မြို့တော်ကတရုတ်တန်ယုံနဲ့မန်ချက်စတာမြို့ကတရုတ်ကောင်ဆက်ဝင်ယုံတို့ရှေ့မှာဆန္ဒပြကြတာဖြစ်ပါတယ်မြန်မာပြည်သူများရဲ့ဆန္ဒဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့သမရအဝင်းမြင့်ကိုဒီစစ်ကောင်စီကပြန်လွှတ်ပေးရဖိအားပေးဖို့နဲ့စစ်ကောင်စီကိုနိုင်ငံရေးအရအတိအမှန်မပြုဖို့လက်နက်နဲ့လေယာဉ်စီတွေကိုစစ်တပ်ကမရောင်းဖို့နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဒီတိုင်းရင်းသားတော်လှန်ရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တရုတ်သမ္မတကိုတောင်းဆိုတဲ့အိတ်ဖွင့်ပေးစာကိုလည်းမြန်မာရေးလှုပ်ရှားသူတွေလက်မှတ်ထိုးပြီးတော့တရုတ်သမ္မတကြီးကိုပေးခဲ့တယ်လို့ဆန္ဒပြပွဲစီစဉ်သူတွေက VOA မြန်မာပိုင်းကိုပြောပါတယ်ဒီနေ့လန်ဒန်မြို့ကတရုတ်တန်ယုံရှိနဲ့မန်ချက်စတာမြို့ကတရုတ်ကောင်ဆက်ဝင်ယုံရှိတွေမှာပြုလုပ်တဲ့ဆန္ဒပြပွဲတွေမှာတရုတ်အနေနဲ့မြန်မာနိုင်ငံရေးကိုဝင်မဆက်ဖို့နဲ့မြန်မာနိုင်ငံရဲ့အနာဂတ်ကိုမြန်မာပြည်သူတွေကသာပုံဖော်မှာဖြစ်တယ်ဆိုတာကိုဆန္ဒဖော်ထုတ်ခဲ့ကြတယ်လို့ပြောပါတယ်ရှင်